သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာပါ sps.com.au/burmese မှာပုံမထုတ်ခဲ့တဲ့သတင်းစာမားတွေကိုရှားဖွေပါတော်ရရှိများကိုအောက်တိုဘာလ28ရက်တနင်္လာနေ့အတွက် SBS News/ သတင်းထူးများကိုတင်ဆက်ပေးမှာဖြစ်ပါတယ်ကျွန်တော်ကတယ်ရိုအောင်ပါယနေ့အတွက်ထိတ်တန့်သတင်းများဂျပန်ဝန်ကြီးချုပ်ဆာနေတာကာချီကအန်သိုနီအယ်ဘယ်နီစီသည်၎င်းတို့နှစ်နိုင်ငံအားလွတ်လပ်၍ဖွံ့နှင်းသောအင်ဒိုပစိဖိတ်ဒေသကိုဖန်တီးရန်ကြိုးပမ်းမှုများကိုဦးဆောင်သင့်ကြောင်းပြောကြားလိုက်ပါတယ်ဩစတြေးလျနဲ့ဂျပန်တို့သည်ဒေသတွင်း၌၎င်းတို့ရဲ့မဟာဗျူဟာမြောက်ပူးပေါင်းဆောင်ရွက်မှုကိုတိုးမြှင့်လိုကြောင်းဂျပန်ရဲ့ပထမဆုံးအမျိုးသမီးခေါင်းဆောင်ကစင်ကာပူမှာပြုလုပ်တဲ့အာဆီယံအစည်းအဝေးမှာပြောကြားခဲ့ပါတယ်ဖက်ဒရယ်ဆိုဝါသည်ဩစတြေးလျရဲ့ copyright ဥပဒေများအတွက်ဖြစ်နိုင်ခြေရှိသော update များအတွက်တိုင်ပင်ဆွေးနွေးနေတော်လဲ၎င်းတွင် text and data mining exception တစ်ခုပါဝင်မှာမဟုတ်ကြောင်းပြောဆိုပါတယ်စီးပွားရေးစမ်းသစ်တီထွင်မှုကိုပံ့ပိုးရန်နှင့်နိုင်ငံခြားယင်းဤမြုပ်နှံမှုများကိုဆွဲဆောင်ရန်ဤပညာကဏ္ဍအတွင်းမှချွင်းချက်တစ်ခုအားတောင်းဆိုထားပါတယ်ကွင်းစတန်ရဲ့လိုဂင်ရက်ွက်တွင်ကျွဲစိတ်သင့်တဲ့အစူအဖွဲ့အရင်းမြစ်အဖြစ်သတ်မှတ်ခံရပြီးအိမ်တွင်းလုံးတစ်စိမ့်မပါသောထုတ်ကုန်တစ်ခုကိုသတိပြုရန်ကွင်းစတန်ရဲ့ကျန်းမာရေးဌာနကပြည်သူများအားကြေညာထားပါတယ်ပထမတစ်မျိုးမှာမြေုပ်သီးနဲ့ capsicum paste ဒုတိယတစ်မျိုးမှာခရမ်းသီးနဲ့မြေုပ်သီးတို့ဖြင့်ရောထားသောခရမ်းကျင်သီးဖြစ်ပါတယ် US Pennsylvania Lincoln တက္ကသိုလ်၌ပြစ်ခတ်မှုဖြစ်ပွားပြီးနောက်အ ਨੇ စုံလူတဦးသေဆုံးပြီးတခြား6ဦးဒဏ်ရာရရှိခဲ့ပါတယ်အဆိုပါပြစ်ခတ်မှုသည်ယမန်နေ့ည9:30မိနစ်ခန့်တွင်အပြည်ပြည်ဆိုင်ရာရင်ကျေးမှုစင်တာဟုခေါ်တွင်သည့်အဆောက်အုံကြီးတစ်ခုအပြင်ဘက်၌ဘလုံးပွဲအပြီးတွင်တဲများနှင့်စပွဲများခင်းကျင်းနေချိန်မှာဖြစ်ပါသည်ဖြစ်သည့်နိုင်ငံလူမှသရဖူယေဇနာတချို့ကိုပြောင်ပြောင်တင်းတင်းခိုးယူမှုအတွင်းသံတရားရှိသူများကိုဖမ်းဆီးထားကြောင်းသိရှိရပါသည်ဒီသတင်းကိုပထမဆုံးထုတ်ဖော်ခဲ့သောလီပါရစန်သတင်းစာကအသက်30အရွယ်အမျိုးသားနှစ်ဦးကိုစနေနေ့ညတွင်ပဲရစ်တွင်ဖမ်းဆီးခဲ့ကြောင်းဖော်ပြထားပါသည်။ဒီစင်သတင်းတို့ News Flash များပိုမိုကြားသိရန် SBS Language Podcast ကိုသွားရောက်ကြည့်ရှုပါ။သို့မဟုတ်ဝင်ရောက်နားဆင်ကြည့်ပါ
။ဤတွင်သတင်းများကိုကြီးညာလို့ပြီးပါပြီခင်ဗျာ။
ဒါမျိုးသတင်းဆောင်းပါးတွေကိုပိုနားဆင်လိုပါလား Apple Podcast, Google Podcast, Spotify တို့မှာသင်ပင်ရာဖြစ်ဖြစ်ရယူတဲ့ Podcast ကနေပါ